တရုတ်နိုင်ငံနိုင်ငံမှာစီးပွားရေးရိုးရင်းပြတ်တမ်းမှုကနေကျုံးလာတဲ့နိုင်ငံရေးပြဿနာကိုအပြေရှားဖို့အတွက်အစိုးရကိုဆန္ဒပြနေတဲ့လူငယ်လူရွယ်တွေနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ကြဖို့အတွက်တရုတ်နိုင်ငံဝန်ကြီးချုပ်အသစ် Ronald Work Mason ကတင်းနှင်းလွင်နေမှာပန်ကြားလိုက်ပါတယ
်။မေတ္တာရုံးအားဖြင့်ဒန်တီယန်ကမ္ဘာရဲ့ဒမာရုကရန်နဲ့မှန်တဲ့နေရာကမှာဒန်တီယန်ပြဿနာကန်တူမနိုင်မေရနိစာမေ
လက်ရှိစနစ်မှာအပြောင်းအလဲတွေလုပ်ဖို့အတွက်လူငယ်တွေကိုဖိတ်ခေါ်နေပါတယ်။သူတို့ဟာလက်ရှိပြဿနာကိုသိချင်နေတာပါ။ဒါကြောင့်ကော်မတီ15ခုမှတစ်ခုကိုလူငယ်ကိုယ်စားလှယ်4ယောက်စီခန့်ထားဖို့အတွက်အဆိုပြုပါတယ်။တယောက်ကိုလူငယ်စစ်တော်ကနေခန့်မှာဖြစ်ပြီးခြံ3ယောက်ကတော့ဆန္ဒပြတဲ့အဖွဲ့တွေနဲ့တခြားတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကဖြစ်တယ်လို့ပြောပါတယ်။ဒီလိုနိုင်ငံမှာစီးပွားရေးအခြေအနေအဆိုးဝါးဆုံးဖြစ်လာတာဟာသမရဂေါတာဘာယာရာဂျာပတ်စကာနဲ့သူ့မိသားစုဝင်တွေကြောင့်ဖြစ်ကြောင်းလူလူကဆွဆဲပြီးသမရနှုတ်ထွက်ပေးဖို့တောင်းဆိုနေတာရက်ပေါင်း50ကျော်လာပြီဖြစ်ပြီးဆန္ဒပြသူအများစုကလူငယ်တွေဖြစ်ပါတယ်။မကြာခင်ရင်ကမှအစ်စ်ခန့်ခဲ့တဲ့ဝန်ကြီးချုပ်ကစီးပွားရေးပြန်လည်ဥမော်လာစီဖို့လှုပ်ဖို့ကတိပေးထားတာဖြစ်ပါတယ်။